စကိုင်းတိုင်းရဲမှပင်မြို့နယ်ဘန်ပွေကျေးရွာမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်တွေနဲ့ပြူစောတိအဖွဲ့တွေကဒီရွာနဲ့ဒီဘန်ပွေရွာဘန်ပွေထန်းစင်ရွာနဲ့လက်ဖန်ကျေးရွာတွေမှာစစ်ပေးဆောင်ဒေသခံရောက်ခုနှစ်ဆယ်ကိုဖမ်းဆီးသွားတယ်လို့ဒေသခံတွေကပြောပါတယ်။အမျိုးသမီးတွေမတန်ဆွဲသူတွေနဲ့တက်ကြီးရွာတွေအပါအဝင်ဖမ်းဆီးခံထားရတဲ့အကြောင်းဒေသခံတွေကပြောပါတယ်။ဒီဒေသဖက်မ စစ်ကောင်စီတပ်တွေနဲ့ဖြူစောတိအဖွဲ့တွေကဗန်ပွေးကျွာနဲ့အနီးဝန်းကျင်ကျွာတွေကဘေးလွတ်ရာပြေးချောင်နေကြရတဲ့ဒေသခံ80ကျော်ကိုဇူလိုင်16ရက်နေ့စနေနေ့တုန်းကဖမ်းဆီးခေါ်ဆောင်သွားပါတယ်။အမျိုးသမီးတွေနဲ့တက်ကြီးရွယ်အိုတွေပါဝင်တယ်လို့ဒေသခံတူကခုလိုပြောပြပါတယ်
။ဗန်ပွေးဖြူစောတိရွာမှာတဆွဲထားတဲ့စစ်မိတ်ဆက်တမ်းများနဲ့ဖြူစောတိများဟာဒေဝင်ကုန်းတော်ရအကြောင်းကနေပြီးတော့အမျိုးသား30ကျော်အမျိုးသမီး40ကျော်မတန်ဆွမ်းသူ2ဦးနဲ့အဖိုးဘွား6ဦးတို့အားသမွေးရွာရွာဦးကျောင်းနဲ့ဇာတင်ကျောင်းတို့မှာတိုက်ပိတ်ပြီးတော့ဖမ်းဆီးထားပါလေညာဖမ်းတာရာကတော့ကျွန်တော်တို့၃ရက်တော့ရှိပြီရအဲ့ဒီရွာဦးကျောင်းနဲ့ဇာတင်ကျောင်းမှာဖမ်းဆီးပြီးတိုက်ပိတ်ထားတာလူသားတိုင်းအဖြစ်တုံးပြထားတာလည်းပဲကျွန်တော်တို့၃ရက်တော့ရှိပြီပေါ့ဗျာသူတို့ကြောက်ပြီးဖမ်းရတာပါဘာမှတိုက်ပွဲလည်းမရှိပါဘူးဗျတိုက်ပွဲလည်းမရှိဘာမှမရှိသူတို့ကိုသူတို့လက်ပြမလုံးပဲကြောက်ပြီးဖမ်းရတာပါလေ
စစ်တပ်စခန်းချထားတဲ့ဗန်ပွေးချေးရွာကလူငယ်တအူးကိုတော့စစ်ကောင်စီတပ်နဲ့ပြူစောထီးတွေကငွေ9သိန်းတောင်းပြီးတော့ပြန်လွှတ်ပေးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒါကို VOA ကသတိကြအတည်ပြုနိုင်ခြင်းတော့မရှိပါဘူး။ဒေသခံ80ကျော်ကိုဖမ်းဆီးတဲ့ဇူလိုင်16ရက်နေ့ကပဲလက်ပံရွာနဲ့ဗန်ပွေးထန်းစဉ်ချေးရွာတွေမှာအရင်အချိန်ကမီးရှို့ခဲ့တော့ကမလောင်ပဲကျန်နေသေးတဲ့အိမ်တချို့ကိုလည်းစစ်တပ်ကထပ်ပြီးတော့မီးရှို့သွားတယ်လို့ဒေသခံတွေကအခုလိုဆက်ပြောပါတယ်
။အနီးနားရွာမှာရှိကြတဲ့လက်ပံကြီးရွာမှာနေအိမ်10လုံးခန့်ဗမွေဆန်းစင်ရွာမှာနေအိမ်3လုံးခန့်တို့ဟာဝင်ရောက်ဖြစ်စီးပြီးတော့ကြီးရွာအတွင်းမှာရှိကြတဲ့ကြက်ဒီဝတ်ဒီကိုလည်းပဲမတရားအာရမဖမ်းဆီးပြီးတော့ဒါတပ်ဖြတ်စားတောင်းနေကြတယ်ဟောဗျာ
အခုလိုဒေသခံတွေဖမ်းဆီးမှုနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမျိုးမရှိသလိုစစ်ကောင်စီပြောခွင့်ရကိုလည်းဆက်သွယ်လို့မရခဲ့ပါဘူးရမပင်မြို့နယ်ထဲမှာစစ်ကောင်စီတပ်တွေနည်းမြေရှင်းလင်းရေးပြုလုပ်မှုတွေကြောင့်ဗန်ပွေးကျေးရွာလက်ပံကျေးရွာနဲ့ဗန်ပွေးထန်းစဉ်ကျေးရွာတွေအပါအဝင်အနီးဝန်းကျင်ကျေးရွာတွေမိရှုဖျက်ဆီးခံရတာဒေသခံတွေဖမ်းဆီးခံရတာတွေလည်းအများအပြားကြုံနေကြရပါတယ်။ဗန်ပွေးရွာမှာစစ်တပ်တွေတပ်ဆွဲထားတာ9လကျော်နေပြီးတော့ဘေးပတ်ဝန်းကျင်ရွာတွေကဘေးလွတ်အောင်ပုန်းချောင်နေကြသူတွေလည်းအခုချိန်ထိသူတို့ရဲ့နေအိမ်ကိုမပြန်ရဲကြသေးပါဘူး။
ဗန်ပွေးရမတက်ဆွဲရတာ9လရှိပြီ9လတောင်ကျော်ပါပြီစစ်ကြောင်းတာတစ်နှစ်တောင်ပြီလားမေးပါညာသူတို့ခဏခဏလာရင်ရှောင်းတယ်ခဏခဏလာရင်ရှောင်းတယ်အခု9လကျော်ကျော်ရှောင်းနေတော့အကြအောင်တော့အချိန်နေညာလေယောက်ရပြန်တော့လူသားတိုင်းချင်းဒီလိုပဲသုံးယူနေလူသားတိုင်းချင်းဖမ်းပြီးတိုင်းနဲ့လေကြတော့ဘယ်သူမှလည်းရဲမှုရောဖြစ်နေတယ်
စကိုင်းတိုင်းရင်ပပင်မြို့နယ်တွေကတခြားနေရာတွေမှာလည်းစစ်ကောင်စီတပ်တွေရဲ့နည်းမြေရှင်းလင်းမှုတွေကြောင့်ဒေသခံတောင်းတဲ့ချီပြီးတော့ထွက်ပြေးနေကြရပါတယ်။လက်ရှိကမိုးရွာသည့်ဖြစ်တဲ့အတွက်စစ်ပေးဆောင်ပြည်သူတွေဟာအဓိကနေရထိုင်ရေးအဆင်မပြေဖြစ်နေကြသလိုစားရေးသောက်ရေးအတွက်ရိတ်ခါနဲ့ဆေးဝါးမလုံလောက်မှုတွေကြောင့်အခက်အခဲတွေဖြစ်နေတယ်လို့ဒေသခံဒုက္ခသည်တွေကပြောပြကြပါတယ်။ဒီလိုတောင်းချီတဲ့စစ်ပေးဆောင်တွေအတွက်လုံလောက်တဲ့အကူအညီတွေကတော့အခုထိမရရှိကြသေးပါဘူး။အနောက်မြောက်တိုင်းစစ်ဌာနချုပ်အခြေဆိုင်ရာမုံရွာမြို့ရဲ့ပတ်ပတ်လည်ဖြစ်တဲ့ရမပင်ပလဲချောင်းဦးမြင်းမူအရာတော်ဝက်လက်ရွှေဘူစတဲ့နေရာတွေမှာဒေသခံကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေဖြစ်နေတာတနည်းဝင်းကျင်ရှိနေပါပြီ။ PDF ကာကွယ်ရေးတပ်တွေဟာခြေရွာတွေကိုအခြေဆိုင်ပြီးတော့အကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်လို့စစ်ကောင်စီဘက်ကဆိုပြီးတော့နေမြေရှင်းလင်းရေးစစ်ဆင်မှုတွေတိုးလုံနေတာဖြစ်ပါရဲ့ရှင်။